မြန်မာနိုင်ငံကနေထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာသူ53ယောက်ကိုထိုင်းရဲတပ်ဖွဲ့ကဒီနေ့မနက်စောပိုင်းမှာဖမ်းဆီးလိုက်တယ်လို့ Bangkok Post သတင်းတပုတ်မှာဖော်ပြထားပါတယ်။အဲ့လူတွေဟာအလုတ်ကန်ရှာဖွေဖို့အတွက်ထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာတဲ့သူတွေဖြစ်ပြီး Bangkok မြို့ကိုဘတ်ကားနဲ့သွားနေစဉ်အတွင်းအယုဒ္ဓယာခရိုင်ထဲကဝေးပြေးလမ်းမပေါ်မှာမနက်4နာရီလောက်ကထိုင်းအဝေးပြေးလမ်းရဲတပ်ဖွဲ့ကနေဖမ်းဆီးလိုက်တာဖြစ်တယ်လို့ရဲချုပ်ဝီဝက်ကမ်ချန်နန်ကပြောပါတယ်။သတင်းပေးချက်အရထိုင်းနိုင်ငံရဲ့အမတ်30နှစ်အမြန်လမ်းကနေဘန်ကောက်ကိုသွားနေတဲ့ဘတ်ကားကိုအယုဒ္ဓယာခရိုင်ဘန်ကော့မြို့နားမှာရဲတပ်ဖွဲ့ကတားဆီးပြီးတော့ဖမ်းဆီးခဲ့တာဖြစ်ပါတယ်။ဘတ်ကားကိုပါလာတဲ့သူတွေကတော့သူတို့ဟာထိုင်းနိုင်ငံမှာအလို့ရဖို့အတွက်တယောက်ကိုထိုင်းဘတ်ငွေ 26,000 ကနေ 28,000 အထိပွဲစားကိုပေးခဲ့ရတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။မြန်မာနိုင်ငံကနေတရားမဝင်ဝင်ရောက်လာသူ53ယောက်နဲ့အတူအသက်46နှစ်အရွယ်ဘတ်ကားမောင်းသူနဲ့အသက်49နှစ်အရွယ်သူ့ရဲ့လက်ထောက်တဦးကိုလည်းဖမ်းဆီးလိုက်တယ်လို့ထိုင်းရဲဘော်ချုပ်နဲ့လူကုန်ကူးမှုတိုက်ဖျက်ရေးအကြီးအကဲဝီဝက်ကမ်ချန်နမ်ကပြောပါတယ်။ဘတ်ကားဒရိုင်ဘာနဲ့ရင်နောက်လိုက်ကတော့ဒီလူတွေကိုစင်ပူရီခရိုင်ကနေဘန်ကောက်ကိုပို့ဆောင်မှုအတွက်ဘတ်1000နဲ့ခန်းငါးခဲ့တာဖြစ်ပြီးတော့သူတို့ကိုငှားတဲ့သူကိုတော့မသိဘူးလို့ပြောပါတယ်ခင်ဗျာ။